ပြစ်ခတ်တပ်ဖြတ်မှုကြီးဖြစ်ပွားပြီးတဲ့နောက်ကမ္ဘာရဲ့ရဲမှာဘာသာရေးခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေကအမေရိကန်နိုင်ငံကိုဝန်ထမ်းကြောင်းတွေပြောကြားခဲ့သလိုဆူတောင်းတဝင်းလှော်တွေလည်းပေးပို့ခဲ့ကြပါတယ်။ EP နဲ့ Writer သတင်းတွေကိုစုစည်းပြီးတော့အကူရဲကောင်ကပြောပြပါလိမ့်မယ်ခင်ဗျာ
။ Florida ပြည်နယ် Orlando မြို့ကလိင်လူချင်းချစ်သူတွေတွားရောက်လေ့ရှိတဲ့ Pulse Nightclub မှာဇွန်လ12ရက်နေ့ကတနတ်သမားတဦးရဲ့ဝင်ရောက်ပြစ်ခတ်မှုကြောင့်တနတ်သမားကိုရိုင်းပါဝင်လူပေါင်း50ကျော်သေဆုံးပြီး53ဦးဒဏ်ရာသွားတာဖြစ်ပါတယ်။ပြင်သစ်သမ္မတဖရန်ဆွာအော်လန်ကအော်လန်ဒိုမြို့ဂေးနိုင်ကလပ်မှာဖြစ်ပွားခဲ့တဲ့လက်နက်ကင်အကြမ်းဖက်တိုက်ခိုက်မှုကိုပြစ်တင်ရှုံချတဲ့အကြောင်းတနင်္လာနေ့ကပြောလိုက်ပါတယ
်။ L'Amérique qui a été frappée mais c'est la liberté qui était visée.
ပြင်သစ်နိုင်ငံအနေနဲ့ကမ္ဘာအရရကနေရာတိုင်းမှာသူတို့ရဲ့ယုံကြည်မှုတန်ဖိုးတွေအတွက်တိုက်ပွဲဝင်နေတဲ့ယောက်ျားမိန်းမတိုင်းရဲ့ဂုဏ်သိက္ခာနဲ့ဒန်းတူညီမျှမှုအတွက်ပို့ပြီးအာသွန်ခွန်ဆိုင်တိုက်ပွဲဝင်သွားပါမယ
်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကအမေရိကန်နိုင်ငံအတွက်ဝန်ထမ်းကြောင်ဝန်ကြီးအစည်းအဝေးတစ်ခုမှာပြောကြားပြီးအစ္စရေးနိုင်ငံအနေနဲ့အမေရိကန်ပြည်သူတွေနဲ့တရားရဲရည်တည်နေတယ်လို့ပြောသွားပါတယ
်
ဒီအကြမ်းဖက်တိုက်ခိုက်မှုကြီးဟာတကမ္ဘာလုံးကိုထိတ်လန့်တုန်လှုပ်သွားစေပါတယ်အရင်ဆုံးအမှန်ကိုသိမြင်တဲ့နိုင်ငံအလုံးဟာစူးစီးညီညွတ်ဖို့လိုပါတယ်ဒီလိုအကြမ်းဖက်မှုကိုတုံ့ပြန်တိုက်ပွဲဝင်နိုင်မှုအတွက်အမေရိကန်ပြည်သူတွေနဲ့တစိမ့်တဝန်းနဲ့ရှိနေမယ်လို့ပြောကြားလိုပါတယ
် United Kingdom နိုင်ငံမှာတော့အောက်လွတ်တော်မှာ10မိနစ်ငြိမ်သက်စွာနေပြီးအကြမ်းဖက်တိုက်ခိုက်မှုတွင်တေဆုံးခဲ့ရသူတွေအတွက်ဂရုဏာသက်ကြောင်းပြသခဲ့ပါတယ
် In respectful memory of the victims of the homophobic terrorist slaughter in Orlando I should like to request of colleagues
ဒါကတော့ Orlando မြို့မှာလိင်လူချင်းချစ်သူတွေကိုမုန်းတီးတဲ့စိတ်နဲ့အကြမ်းဖက်တိုက်ခတ်မှုကြောင့်တည်ဆုံးခဲ့ရတဲ့သူတွေပေါ်လေးနက်မှုပြသတဲ့အနေနဲ့တမိနစ်ငြိမ်သက်စွာနေပေးဖို့ UK ပါလီမန်ရဲ့အောက်လွှတ်တော်နာယကဂျွန်ဘာကောင်းကမြစ်တာရက်ခံခဲ့တာပါ။ကမ္ဘာငြိမ်းချမ်းရေးလှုပ်ရှားမှုအတွက် Washington DC ကိုရောက်နေတဲ့တိဘက်ဘာသာရေးခေါင်းဆောင်ကြီးဒလိုင်လာမားက Orlando မြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဟာအလွန်ပြင်းထန်တဲ့ဝမ်းနည်းကြည်ကွဲစရာဖြစ်ရဖြစ်တယ်လို့ပြောကြပြီးဘာသာရေးရတဟဇာတာဖြစ်စွာနေထိုင်နိုင်မှုအရေးကြီးတဲ့အကြောင်းပြောသွားပါတယ်။ကက်သလစ်ဘာသာဝင်တွေရဲ့အကြီးအကဲပုပ်ယဟန်မင်းကြီးဖရန်စစ်ကဒီတိုက်ခိုက်မှုကြောင့်တည်ဆုံးခဲ့ရသူတွေနဲ့ဒဏ်ရာရရှိသူတွေရဲ့မိသားစုဝင်တွေနဲ့အတူဆုတောင်းရာမှာပါဝင်ပြီးဂရုဏာတရားပွားများနေတဲ့အကြောင်းဗာတီကန်ကထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ဘန်ဂီမွန်ကဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှုနဲ့အော်လန်ဒိုမြို့တော်ဝန်တို့စီကိုဝန်ထမ်းကြောင်းတနင်္ဂနွေနေ့ကစာရေးသားပေးပို့ခဲ့ပါတယ်။အခုလိုအကြမ်းဖက်တိုက်ခိုက်မှုမျိုးဟာအမုန်းတရားကြောင့်ဖြစ်ပေါ်လာတာဖြစ်ပြီးကုလသမဂ္ဂအဖွဲ့အစည်းကိုဖန်တီးထားတဲ့ဒန်းတူညီမျှမှုငြိမ်းချမ်းရေးနဲ့အပြန်အလှန်လေးစားမှုတံမိုးတွေနဲ့ဖိလာဆန့်ကျင်နေတယ်လို့ကုလသမဂ္ဂအထွေထွေအတွင်းမှူးချုပ်ကဒီစာထဲမှာပြောထားပါဗျ။